ပြည်ထောင်မှာဗနိုင်းဝင်ကြီးအပါဝင်ထိတ်တန်းဝင်ကြီးတချို့နှုတ်ထွက်သွားခဲ့ပေမဲ့သူ့အနေနဲ့ယာလူကနေနှုတ်ထွက်မှာမဟုတ်ဘူးလို့ဝင်ကြီးချုပ်ကပြောကြားလိုက်ပါတယ်။ဝင်ကြီးချုပ်တက်ရောက်တဲ့ဒီနေ့ပါလီမန်စည်းဝေးမှာဝင်ကြီးချုပ်ဘော်ရစ်ဂျွန်ဆန်ကသူ့အပေါ်တည်သူပေးထားတဲ့တာဝန်ကိုဆက်လက်ထမ်းဆောင်သွားမယ်လို့ပြောကြားခဲ့တာဖြစ်ပါတယ်။ချက်မာယေဝင်ကြီးဆာဂျစ်ချာဗစ်နဲ့ဗနိုင်းဝင်ကြီးရီရှိဆူနက်တို့အင်္ဂါနေ့ကရုတ်တရက်ရှေ့စဉ်နှောက်စဉ်နှုတ်ထွက်သွားခဲ့ပြီးတဲ့နောက်ဝင်ကြီးချုပ်ကအဲ့ဒီတာဝန်နေရာတွေမှာအစာထိုးခန့်အပ်မှုတွေကိုချက်ချင်းလုပ်ခဲ့ပါတယ်။အီရန်နိုင်ငံကနေဗြိတိန်ကိုမိသားစုနဲ့အတူခလေးဘွားမှာရောက်ရှိအခြေချခဲ့ပြီးတော့အောင်မြင်တဲ့စီးပွားရေးသမားဖြစ်လာသူကတ်လူမျိုးနာဒင်ဇာဟာဝီကိုဗန်ဒါယေးဝန်ကြီးအဖြစ်ခန့်အပ်ခဲ့ပါတယ်။ဝန်ကြီးချုပ်ရုံးအရာရှိချုပ်စတီးဗ်ဘာကလီကိုလည်းကျန်းမာရေးဝန်ကြီးအဖြစ်နဲ့ဝန်ကြီးချုပ်ကခန့်အပ်လိုက်ပါတယ်။ဗြိတိန်ပါလီမန်မှာအာနာယကွန်ဆာဗေးတစ်ပါတီရေးရာကိစ္စတွေကိုကြီးကြပ်ရတဲ့တာဝန်အတွက်လွှတ်တော်အမတ်ရကိုဒီနေ့ဆန်းပိုင်းကဝန်ကြီးချုပ်ဂျွန်ဆန်ကခန့်အပ်တာဝန်ပေးခဲ့မှုနဲ့ပတ်သက်ပြီးတော့အခုလိုကက်ဘိနက်ဝင်ကြီးတွေနှုတ်ထွက်ခဲ့ကြတာပါ။အဲဒီလွှတ်တော်အမတ်ဟာလိမ်မိုင်းဆိုင်ရာမတော်မတရားလုပ်မှုတွေလို့စစ်ဆဲမှုတွေရှိနေတဲ့ကြားဝင်ကြီးချုပ်ကတာဝန်ပေးခဲ့တာပါ။သူဆုံးဖြတ်ချက်မှားယွင်းခန့်အပ်ခဲ့တာဖြစ်တယ်လို့ဝင်ကြီးချုပ်ဘော်ရစ်ဂျွန်ဆန်ကအင်္ဂါနေ့ကတောင်းပန်ခဲ့ပြီးမကြခင်မှာပဲကျန်းမာရေးနဲ့ဗန်ဒါရေးဝင်ကြီးတို့နှုတ်ထွက်စာတင်ခဲ့ကြတာဖြစ်ပါတယ်။ဒီနေ့ပုံထိုးနေ့မှာလည်းပညာရေးဝင်ကြီးဝဲကွင်စီနဲ့အငြိမ်းစားဝင်ကြီးတရားနှုတ်ထွက်သွားခဲ့ပါတယ်။ဝင်ကြီးချုပ်ဘော်ရစ်ဂျွန်ဆန်ပေါ်လူလူထောက်ခံမှုကြာရှင်းနေတယ်လို့သူရာထူးကနေဆင်းပေးဖို့အတိုက်အခံတွေတောင်းဆိုနေကြမှာပဲအခုလိုကက်ဘိနက်ဝင်ကြီးတွေနှုတ်ထွက်နေကြတာဖြစ်ပါတယ်ဝင်ကြီးချုပ်အပေါ်အယုံကြည်ရှိမရှိအာဏာရကွန်ဆာဗေးတစ်ပါတီလွှတ်တော်အမတ်တွေကြားဂျွန်မားကမဲခွဲဆုံးဖြတ်မှုမှာတော့ဝင်ကြီးချုပ်အနိုင်ရခဲ့ပါတယ်ရှင်